ိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့စင်ကာပူနိုင်ငံမှာဤကနေ့ကစလို့လူအများသွားလာတဲ့နေရာတွေမှာလူတိုင်းတစ်ခေါင်းစီးမတက်မတည်ရသတ်မှတ်လိုက်ပါတယ်။နိုင်ငံတွင်းယောဂကူးစက်မှုစတင်ခဲ့တဲ့လူခဲ့တဲ့3လကစပြီးယောဂကူးစက်ပြန့်နှံ့မှုမရှိသေးဘို့ဖျားထားနေတဲ့သူတွေကိုသာတစ်ခေါင်းစီးတက်ဖို့အာဏာပိုင်တွေကတိုက်တွန်းထားခဲ့တာပါ။ဒါပေမဲ့အခုအခါလူတိုင်းတစ်ခေါင်းစီးတက်ဖို့ပြောင်းလဲညွှန်ကြားလိုက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းအများပြည်သူသုံးများတဲ့နေရာတွေဖြစ်တဲ့ယထာဘတ်စကာစားရနေရာတွေမှာတစ်ခေါင်းစီးတက်ကြဖို့တိုက်တွန်းနေကြတာဖြစ်ပေမဲ့အင်္ဂါနေ့ကတော့လူတွေအိမ်ပြင်ထွက်တာနဲ့တစ်ခေါင်းစီးမဖြစ်မနေတက်ကြရမယ်လို့စင်ကာပူကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုက်ဖျက်ရေးအဖွဲ့ထွက်ဘက်ကောင်းဆောင်လော်ရန့်စ်ဝေါင်ကပြောပါတယ်ယောဂရှိတာကိုသတိမထားမိနိုင်တဲ့အခြေအနေနဲ့ယောဂလက္ခဏာမပြသေးတဲ့သူတွေကတစ်စင်ကူးစက်နိုင်ခြင်းရှိတဲ့အတွက်အခုလိုနှာခေါင်းစီးမဖြစ်မနေတတ်ကြဖို့တမလိုက်တာလို့လည်းလော်ရန့်စ်ဝေါင်ကပြောပါတယ်ဒီတမချက်ကိုမလိုက်နိုင်ရင်ပထမဆုံးအချိန်ဖြစ်တန်းငွေစင်ကာပူဒေါ်လာ300ချမှတ်မှာပါချွတ်ချက်အနေနဲ့အသက်နှစ်နှစ်အောက်ကလေးတွေအထူးပြုစောင့်ရှောက်မှုလိုအပ်တဲ့ကလေးတွေနဲ့အိမ်ပြင်ထွက်ကြမှရေလုံခြုံကန်းလူသူတွေကိုတော့ဖြည့်လျှော့ပေးထားပါတယ်။စင်ကာပူဆိုရဟာဆေးရုံသုံးနှာခေါင်းဆီးတွေကိုဆေးပဆိုင်ရာဝန်ထမ်းတွေအတွက်စောင့်ထားနေချိန်မှာပဲပြန်အသုံးပြုနိုင်တဲ့နှာခေါင်းဆီးတွေကိုလည်းပြည်သူတွေကိုဖြန့်ဝေပေးထားပါတယ်။လက်ရှိစင်ကာပူနိုင်ငံမှာယောဂကူးစက်ခံရတဲ့သူ3200ကျော်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျ။